အမေရိကန်အောက်လွှတ်တော်အမတ်တီကရိုဟင်ဂျာတွေကိုတိုင်းရင်းသားအဖြစ်အသိအမှတ်ပြုပြီးနိုင်ငံသားအဆင့်ပေးဖို့မြန်မာအစိုးရအပေါ်မှာတောင်းဆိုရဟာမြန်မာပြည်ရဲ့နောက်ခံနိုင်ငံရေးသမိုင်းကိုတိတိကျကျလေးလာမှုမရှိဘဲပြောဆိုထားတာဖြစ်တယ်လို့မြန်မာအစိုးရရဲ့ပြောခွင့်ရသူကတုံ့ပြန်ပါတယ်ဒီရေးကိစ္စဟာမြန်မာပြည်ရဲ့ပြည်တွင်းရေးကိစ္စဖြစ်တာကြောင့်ပြင်ပကဖိအားပေးဆောင်ရွက်တာမျိုးကိုလည်းလက်ခံမှာမဟုတ်ဘူးလို့သူကပြောပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင
်ဟုတ်ကဲ့မြန်မာအစိုးရကဘင်္ဂလီလို့ခေါ်တုံးဆွဲနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကအစ္စလမ်ဘာသာဝင်တွေကိုတိုင်းရင်းသားအဖြစ်ချက်ချင်းအသိအမှတ်ပြုပြီးနိုင်ငံသားအဆင့်ပေးဖို့အတွက်အမေရိကန်အောက်လွှတ်တော်နိုင်ငံသားရေးဆက်ဆံရေးကော်မတီကြားနာပွဲမှာအင်ကာနေကဆွေးနွေးတောင်းဆိုခဲ့တာဖြစ်ပါတယ်ဒီတောင်းဆိုမှုအပေါ်မှာတော့မြန်မာအစိုးရရဲ့ပြောရေးဆိုခွင့်ရှိသူပြန်ကြားရေးဝန်ကြီးဌာနဒုဝန်ကြီးဦးရဲထွတ်ကအခုလိုတုံ့ပြန်ပြောဆိုပါတယ်
။အဲဒီမှာပြဿနာကတိုင်းနာလူနေစုဆိုတဲ့ကိစ္စနဲ့နိုင်ငံသားဖြစ်မှုဆိုတဲ့ကိစ္စတစ်ခုလာပေါင်းလို့မရဘူး။82ခုနှစ်ဥပဒေနိုင်ငံသားဥပဒေနဲ့ကိုက်ညီတဲ့ဘင်္ဂလီမန္တမနိုင်ငံသားဖြစ်ခွင့်အတွက်ဆောင်ရွက်ပေးမယ်ဆိုတာကျွန်တော်အမြဲတမ်းပြောခဲ့ပြီးသားပဲ။တိုင်းနာဖြစ်ဆိုတာကပြည်ချက်လက်ထက်မှာလည်းကိုကတကောင်စစ်မှကိုကဟိုသူတို့တိုင်းနာဖြစ်တမခဲ့တာမဟုတ်အဲ့ဒီသက္ကလုံဆိုတာလဲဒါ1950လောက်ကမှစပြီးတော့ပေါ်လာတဲ့သက္ကလုံအဲ့ဒီနှစ်ခုခေါ်ကြနားမလဲပဲနဲ့ပေါင်းပြီးတော့ထည့်တာတော့သူတို့ဟာသူတို့ဒီပြည်တွင်းနိုင်ငံရေးရဟလာ lobby group တွေရဲ့လိုချလိုက်လို့တာလို့ပြောရမှာပဲကျွန်တော်ကတော့ဘာမှလေးထားပြီးလိုက်လို့ပြည်တယ်မလို့ပေါ့အမေရိကန်လူတော်မှတွေသူများနိုင်ငံအကြောင်းပြောဆိုရင်အဲ့နိုင်ငံမှာဖြစ်နေတဲ့တဏှာရဲ့နောက်ကျောင်းတို့အကြောင်းရင်းတို့တိတိကျလေ့လာပြီးမှပြောတင်တာပေါ့ဗျာ
အမေရိကန်အောက်လွှတ်တော်အမတ်တွေကရိုဟင်ဂျာမွတ်စလင်တွေနဲ့တခြားလူနည်းစုတွေအပေါ်ပြုမှုဆက်ဆံတာတွေတိုးတက်အောင်မလုပ်ရင်မြန်မာပြည်ရဲ့ပြုပြင်ပြောင်းလဲရေးရည်မှန်းချက်ဟာပြည့်မီမှာမဟုတ်ကြောင်းနဲ့လူ့အခွင့်အရေးအခြေအနေတွေတိုးတက်ဖို့နိုင်ငံတကာကလိုအပ်တဲ့နည်းလမ်းတွေသုံးပြီးဖိအားပေးဆောင်ရွက်ဖို့ကိုလည်းတောင်းဆိုထားပါတယ်ဒီအပေါ်မှာတော့ပြန်ကြားရေးဝန်ကြီးဌာနဒုဝန်ကြီးဦးရဲထွတ်ကအခုလိုပြောပါတယ်
မင်္ဂလာပါဖီအဘီလိုလည်းမရပါဘူးဒါကျွန်တော်တို့ရဲ့ပြည်တွင်းကိစ္စပဲကျွန်တော်တို့ရဲ့ချုပ်ချာအာဏာပိုင်တဲ့ကိစ္စအမေရိကန်နိုင်ငံမှာလုပ်နေတဲ့လူဝင်မှုကြီးကြပ်ရေးပြဿနာကိုကျွန်တော်တို့ကဖီအဘီလိုမျိုးဆိုကျွန်တော်နိုင်ငံကလူဝင်မှုကြီးကြပ်ဆိုင်ရာပြဿနာနိုင်ငံသားဖြစ်မှုဆိုင်ရာပြဿနာကိုဘယ်သူမှမလာဘူးဖီအဘီလိုမျိုးအဲကျွန်တော်တို့မှာလူခွေတဲ့မညီလို့အကြံပြုချင်တယ်ဆိုတော့ပြုလို့ရမယ်ဒါပဲရှိတယ
်ရန်ကုန်တိုင်းဒေသကြီးကရခိုင်တိုင်းရင်းသားကြီးရဝန်ကြီးဦးစော်အင်းမောင်ကတော့ပထဝီနိုင်ငံရေးရမြန်မာပြည်ရဲ့တိုင်းရင်းသားအရေးဟာအင်မတန်မှအရေးကြီးကြောင်းအခုလိုပြောပါတယ
်ကျွန်တော်နိုင်ငံမှာတိုင်းရင်းသားလူမျိုး၈မျိုးရှိတယ်အဲ့ဒီရဲ့အောက်မှာတိုင်းရင်းသားလူမျိုး135မျိုးရှိတယ်เนาะအဲ့ဒီထဲမှာရိုဟင်ဂျာဆိုတာလည်းမရှိဘူးရိုဟင်ဂျာဆိုတာပါလည်းမပါဘူးเนาะကျွန်တော်နိုင်ငံရဲ့ပထဝီနိုင်ငံကြီးကအနောက်ဘက်မှာဧရိယာမိုင်အားဖြင့်မကွေးတိုင်းတာတာလောက်ပဲရှိရယ်လူဦးရေတန်း160ကျော်နေပြီเนาะလူရှင်အရန်ဘတ်ဖြစ်နေတယ်ပြီးတော့အဲ့ဒီအထက်မှာအိန္ဒိယရှိတယ်တန်း1300ကျော်နေပြီအရှေ့ဘက်မှာတရုတ်နိုင်ငံရှိတယ်တရုတ်နိုင်ငံတန်း1600ရှိတယ်အဲ့ဒီလူမျိုးpopulation bus နေတဲ့နိုင်ငံကြီးတွေကြားထဲမှာနေတဲ့ကျွန်တော်နိုင်ငံရဲ့ဒါတိုင်းရင်းသားလူမျိုးတွေရဲ့အရေးဟာသိအရေးကြီးတယ်အဲ့ဒါကိုတနိုင်ငံတနိုင်ငံပထဝီနိုင်ငံကြီးမတူဘဲနဲ့သူတို့ကဒါမျိုးအသေးစားမလေ့လာဘဲနဲ့ဒါမျိုးမလုပ်ပြင်ဘူးလို့ကျွန်တော်မြင်ပါတယ်နောက်တစ်ခုကဒါဟာတနိုင်ငံရဲ့ချုပ်ချာအာဏာကိုတနိုင်ငံဒါဝင်ရောက်ဆွတ်ဖက်တာဖြစ်တယ်နော
်ဘူဒီတော်မောင်တော်ကမွတ်စလင်ဒေသခံတွေကိုအခြေခံထားတဲ့ဒီမိုကရေစီနဲ့လူ့ခွင့်ရေးပါတီရဲ့အတွင်းမှုဦးကျော်စိုးအောင်ကတော့သူတို့တွေဟာမြန်မာပြည်လွတ်လပ်ရေးရပြီး1948အခြေခံဥပဒေရေးဆွဲစဉ်ကတည်းကတိုင်းရင်းသားအဖြစ်ပါဝင်ခဲ့တာဖြစ်တယ်လို့ပြောပါတယ
်ကျွန်တော်တို့တိုင်းပြည်ပြည်ပြုလူတော်မှာဘူကျောင်းဆန်းကဖွဲ့စည်းမှုအခြေခံဥပဒေရေးဆွဲဖို့ခေါ်တဲ့နေရာမှာတိုင်းရင်းသားလူမျိုးတွေနဲ့အတူတူကျွန်တော်တို့ရွန်ကြာဒေသကိုကူစားပြုတဲ့ကျွန်တော်အဖေရဲ့နောက်မောင်တော်ကတယောက်ရဲ့တိုင်းသားလူမျိုးကိုစားပြုထဲမှာနှုတ်ပါတယ်ဖွဲ့စည်းမှုအခြေခံဥပဒေရေးဆွဲတဲ့နေရာမှာဦးနေဝင်းအာနာတက်လာပြီးရန်ပြည်လို့မှာလူတွေအားလူခွင့်ရေးဆွချွန်းတဲ့နေရာမှာကျွန်တော်တို့ရွန်ကြာလူမျိုးတွေကလည်းသိဆုံးရတဲ့လူခွင့်ရေးဆွချွန်းခံရတဲ့အဲ့ဒီနောက်ပိုင်း1988 88နောက်ပိုင်းကျတော့2010တည်းအစိုးဆုံးပါဗျာနောက်ဆုံးအခုရွန်ကြာကတိုင်းသားမဟုတ်ဘူးရွန်ကြာလူမျိုးဆိုတာမရှိဘူးတမိုင်းမှာမရှိဘူးဆိုပြီးတော့တခြားသောပုဂ္ဂိုလ်တွေကတော့ပြောနေတယ်အဲ့ဒါတွေကတော့ကျွန်တော်တို့လက်မခံဘူး
ဦးကျော်စိုးအောင်ကသူတို့ဒေတာကလူမှုတွေဟာလက်ထက်ထိမ်းများခွင့်ခရီးသွားလာခွင့်အပြင်ပညာရေးကျန်းမာရေးစီးပွားရေးစတဲ့အခြေခံအခွင့်အရေးတွေဆုံးရှုံးနေရတယ်လို့ပြောဆိုထားပြီးမြန်မာအစိုးရဘက်ကတော့လူမျိုးဘာသာခွဲခြားပြီးဆက်ဆံတာမရှိကြောင်းပြောပါတယ်လောလောဆယ်မှာတော့မကြမီစတင်တော့မဲ့တကောင်စင်းကောက်ယူရာမှာရိုဟင်ဂျာလူမျိုးအမည်မထက်သွင်းဖို့အတွက်ရခိုင်တိုင်းရင်းသားမျိုးနွယ်စု5စုကတောင်းဆိုထားပါတယ်ဒီကနေ့နေကင်းပိုင်းမှာတော့ဘူဒီတော်မောင်တော်နယ်ရီမှာပြည်သူစံနာကောက်ခံပြီးဘင်္ဂလားဒေ့ရှ်နဲ့ပူးပေါင်းဖို့အကြံပြုရေးသားထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံထုတ်ဒက္ကာထရီဘျူးသတင်းစာပါဆောင်းပါးနဲ့ပတ်သက်ပြီးရန်ကုန်မြို့မှာလူ2000လောက်ကန့်ကွက်ဆန္ဒပြခဲ့ပါတယ်